ကချင်းပြည်နယ်ဖားကန့်မော်စီစာကျေးရွာကအောင်တာယာမွန်နှစ်အနာကရေကန်တဲ့စွန့်ပစ်မြေစာပင်ပစ်တဲ့နေရာမှာမနေ့ဒီဇင်ဘာလ22ရက်နေ့ကမြေပြိုကျခဲ့တာကြောင့်ပျောက်ဆုံးနေတဲ့ရေမစေးကြောက်ရှာသူအလောင်းနှလောင်းကိုရှာဖွေကယ်ဆယ်ရေးအဖွဲ့တွေကဒီကနေ့ထပ်မံတွေ့ရှိခဲ့ပါတယ်။ဒီမတိုင်ခင်ကတလောင်းတွေ့ရှိခဲ့ပြီးဖြစ်တာကြောင့်အခုချိန်အထိအတည်ပြုနိုင်တဲ့သေဆုံးသူ3ယောက်ရှိသွားပြီဖြစ်ပါတယ်။ဒီမြေပြိုကျမှုကြောင့်ရေမစေးကြောက်ရှာနေသူဒါဇင်နဲ့ချီပျောက်ဆုံးနေဆဲဖြစ်ပါတယ်။ညဘက်မိုးရွာပြီးမြူတွေဆိုင်နေတဲ့အတွက်မနေ့ကရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုခေတ္တရပ်ဆိုင်ခဲ့ရပါတယ်။သေဆုံးသူတွေကတအုပ်ဟာအသက်23နှစ်အရွယ်စကိုင်းတိုင်းရမပင်မြို့နယ်ကဖြစ်တယ်လို့ဆိုပါတယ်။ဖားကန့်မြို့နယ်ကကြောက်တွင်းနေအနီးဝန်းကျင်မှာရေမစေးကြောက်ရှာသူတွေဟာမြန်မာနိုင်ငံအတွင်းဝေးလာခေါင်ဖျားတဲ့ဒေသအစုံကနေလာရောက်ကြသူတွေဖြစ်ပါတယ်။အခုလိုပြိုကျသွားရတဲ့မြေစာပုံရဲ့အခြေကပေ150ပတ်လည်ရှိပြီးအမြင့်ပေကလည်းပေ100လောက်မြင့်တယ်လို့အဲ့ဒီဒေသမှာရှိသူတွေကပြောပါတယ်။ကြောက်ဆင်းရှာဖွေခဲ့တဲ့ကုမ္ပဏီက2019ခုနှစ်ခေတ်ကဆွန့်ပစ်သွားခဲ့တဲ့မြေစာပုံအောက်မှာရေမစေးကြောက်ရှာသူတွေတူးဆွရှာဖွေနေကြတဲ့အတွက်မြေသားဤပြီးပြိုကျသွားတာဖြစ်နိုင်တယ်လို့မျက်မြင်သက်သေတွေကပြောပါတယ်။ပြီးခဲ့တဲ့ရက်လောက်ခေတ်ကဖားကန့်စံကြဘုံရွာမှာရှိတဲ့မြေစာပုံအဟောင်းပြူချပြီးလူ9ယောက်သေဆုံးခဲ့ပါသေးတယ်။အဲဒီမှာနေ့ရက်နေ့ပါရှာဖွေမှုတွေလုပ်ခဲ့ပြီးတဲ့နောက်မှာလူ3ယောက်ရဲ့အလောင်းကိုတော့ရေကန်ထဲကနေပြန်တွေ့ခဲ့တယ်လို့ဖားကန့်လူမှုကွန်ရီအဖွဲ့တွေက VOA ကိုပြောပါတယ်ခင်ဗျာ။